NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့သူဦးလှသိန်းအဖအဝေရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်း300ကိုထောင်ဒဏ်300နှစ်စီချလိုက်ပါတယ်။ရာထူးရှိချိန်တုန်းကအာဏာလွဲသုံးစားလုပ်ပြီးရွေးကောက်ပွဲမဲမတမာမှုများအောင်လှုပ်ဆောင်ခဲ့တယ်လို့ဆိုပြီးတော့နေပြီးတော့အကျဉ်းထောင်တွေကအထူးတရားရုံးကနေပြည်တံတွေချခဲ့တဲ့အကြောင်းသူတို့ရဲ့ရှေ့နေတူက VOA ကိုခုလိုအတည်ပြုပြောကြခဲ့ပါတယ်။ဟုတ်တယ်ဥက္ကဋ္ဌက စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာအဲ့ဒီအစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့သူဦးလှသိန်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်တဲ့ဦးမျက်နိုင်နဲ့ဦးတန်းသေးတို့ကိုပုံမှန်130ကကြီးနဲ့တရားစွဲဆိုခဲ့တာပါ တရားရုံးစစ်ဆေးချက်တွေအရစစ်ကောင်စီရဲ့ဆွဆွဲထားချက်တွေမှန်မှန်ကန်တဲ့အပေါ်မှာသူတို့ဘက်ကဥပဒေအချက်လက်တွေနဲ့ကိုးကားထူးချေခဲ့ပေမဲ့ဒီထူးချေချက်တွေကိုတရားသူကြီးတွေဘက်ကထည့်သွင်းစဉ်းစားခဲ့ခြင်းမရှိဘူးလို့သိရပါတယ်။တရားစွဲဆိုတဲ့လက်ရှိစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းသူတို့အမှုကျူးလွန်ကြောင်းတိကျတဲ့တက်တွေမတင်ပြနိုင်ခဲ့တာတွေလည်းရှိတယ်လို့သိရပါတယ်။ ကျွန်တော်တို့ရဲ့ဒီအခြေအနေကိုကျွန်တော်တို့ကလည်းအခုလိုပဲဖြစ်နေတာပါဆိုပြီးတော့ဖြေရှင်းထားတယ်။အုတ်ချုပ်ရေးမှုတွေကိုဖိအားပေးတယ်၊မဲဆင်းတွေကိုမတမာလုပ်တယ်၊အနယ်ဒီအာဏာရဖို့အာဏာသုံးဩဇာသုံးဆက်ဖက်ခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားတယ်လို့ရွေးကောက်ပွဲကော်မရှင်ဦးလာသိန်းကော်မရှင်ဖွဲ့ဝင်တွေဖြစ်တဲ့ဦးမြင့်နိုင်နဲ့ဦးတန်းထေးတို့ဟာတောင်ဆန်းစုကြည်နဲ ဒီနေ့ထွေထွေရေကောက်ပွဲမှာရေကောက်ပွဲဆိုင်ရာလုပ်ငန်းတာဝန်တွေကိုကြီးကြပ်ရန်ပြက်ကွက်မှုနဲ့အရင်ပြည်ထောင်စုရေကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်အပါအဝင်အယောက်2400ကျော်ကိုရေကောက်ပွဲဆိုင်ရာဥပဒေပုံမှန်တွေနဲ့အရေးယူခဲ့တယ်လို့လက်ရှိစစ်ကောင်စီကခန့်အပ်တဲ့ရေကောက်ပွဲကော်မရှင်ဘက်ကထုတ်ပြန်ကြေညာထားပါတယ်ရှင်။